မေရိကန်ပြည်သူတွေအနေနဲ့ဆင်းရဲမှုကြာဆင်းရဲကိုအခုထက်ပိုပြီးလှုပ်ဆောင်ကြဖို့နဲ့လူချမ်းသာတွေနဲ့လူလတ်တန်းစားကြဆင်းရဲချမ်းသာကွာဟမှုကြီးနေတာကိုပိုနှဲသွားအောင်လုပ်ဖို့သမရဥပမာကအမေရိကန်ပြည်သူလူထုကိုအင်္ဂါနေ့မှတိုက်တွန်းလိုက်ပါတယ်ဝါရှင်တန်ဒီစီဂျော့ရှောင်းတက်ကတူမှာတနင်္လာကြောကြာပြုလုပ်တဲ့ဆင်းရဲမှုလျှော့ချရေးနဲ့ဝင်ငွေမညီမျှမှုပြဿနာဖြေရှင်းရေးဆွေးနွေးပွဲမှာသမ္မတဥပမာကပြောဆိုသွားတာပါကမ္ဘာအချမ်းသာဆုံးလို့သတ်မှတ်ထားရတဲ့ဒီတိုင်းပြည်ရဲ့လူအဖွဲ့အစည်းအတွင်းကွာဟမှုတိတ်ကြီးနေတာကိုမလျှော့ချနိုင်ဘူးဆိုတဲ့အစဉ်ချိန်မျိုးမပေးသင့်ဘူးလို့သူကဆိုပါတယ်အမေရိကန်တွေအနေနဲ့တကယ်လုပ်မယ်လို့သာဆုံးဖြတ်ခဲ့ရင်ဆင်းရဲမှုကိုလျှော့ချနိုင်မှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်ဒီပြဿနာဖြေရှင်ရေးကိုဘယ်လောက်ထိလုပ်သွားကြမလဲဆိုတာကအမေရိကန်တွေရဲ့အဓိကရင်ဆိုင်နေရတဲ့မိကုံးပဲဖြစ်တယ်လို့သူကပြောပါတယ်ကျေးလက်ဒေသကဆင်းရဲတဲ့အမေရိကန်ကလေးငယ်တွေကိုချမ်းသာသူတွေကဘယ်အတိုင်းသာတိကူညီမလဲဆိုတာဆန္ဒရှိကြဖို့နဲ့အဲ့ဒီကလေးတွေလိုအပ်နေတဲ့စာအုပ်စာရန်ကွန်ပျူတာစတာတွေနဲ့အတူလူအဖွဲ့အစည်းအတွင်းစိတ်ပိုင်းဆိုင်ရာတွေကိုပါအားပေးကူညီသွားဖို့လိုကြောင်းလက်ရှိအချိန်ဒီအရအဲ့ဒီကလင်းငယ်တွေမှာအခုပြောခဲ့တဲ့အရာတွေမရှိသေးတာတွေ့ရကြောင်းသမရဥပမာကထောက်ပြပါတယ်ဆင်းရဲနေတာကစိတ်ဖိစီးမှုကိုဖြစ်စေကြောင်းဆင်းရဲတာကိုဘယ်သူမှမကြိုက်ကြောင်းဆင်းရဲမှုတိုက်ဖြတ်ဖို့နိုင်ငံရေးအာသီသာရှိကြဖို့နဲ့အစိုးရကလည်းငွေကြေးတုံ့ဆက်ဖို့လိုကြောင်းသမရဥပမာကထောက်ပြပါတယ်